American ပြည်ထောင်စု Las Vegas ကမြို့ကြီးမှာမကြုံစဘူးတနက်ပစ်ခတ်မှုကြီးကြောင့်အပန်းဖြေသူအများစုပါတဲ့လူပေါင်း58ဦးထက်မနည်းသေဆုံးသွားပြီးနောက်ထပ်900ကျော်ဒဏ်ရာရရသွားခဲ့ပါတယ်။မန္တလေးဘေးဟိုတယ်မှာတဲခိုနေတဲ့တကိုယ်တော်တနက်သမားအနေနဲ့အနည်းကလေဟာပြင်ဂီတဖျော်ဖြေပွဲကြည့်နေတဲ့လူအုပ်ထဲတနင်္ဂနွေနေ့ညမှာဒရက်ဆက်ပစ်ခတ်ခဲ့တာကြောင့်အမေရိကန်သမိုင်းမှာအများဆုံးတေးချေဒဏ်ရာရတဲ့ထိခိုက်မှုအဖြစ်လူအများထိတ်လန့်ပြီးတော့ယူကျုံမရဖြစ်ခဲ့ကြရပါတယ်။ကိုဝင်းမင်းကနေ Las Vegas မှာနေထိုင်တဲ့မြန်မာတွေကိုမေးမြန်းပြီးတော့တင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ Las Vegas မြို့ကနေ85မိုင်ဝေးတဲ့နေရာကအငိမ့်စားအေရာမှာနေထိုင်သူတနက်သမား Stephen Patter ဟာဒီ Mandalay Bay Hotel မှာစက်တင်ဘာ28ထဲကတဲခိုနေခဲ့ပြီးအခန်းထဲမှာတနက်10လလောက်စုကတနင်္ဂနွေနေ့ည10နာရီနောက်ပိုင်းမှာအခုလိုပြစ်ခတ်ခဲ့တာပါအခုလိုဒရက်ဆက်ပြစ်ခတ်ခံခဲ့ရတာကြောင့်တည်ဆုံးသူမိသားစုတွေနဲ့အတူဝမ်းနည်းပူဆွေးမိတယ်လို့သမ္မတဒေါ်နယ်ထရမ့်ကတနင်္လာနေ့မှာထုတ်ပြောလိုက်ပြီးဒီအကြမ်းဖက်မှုကြောင့်တော့ကိုယ်လဲသွေးပြက်ပြီးလိုက်ကျန်းတန်းသွားမှာမဟုတ်ဘူးလို့ဆိုလိုက်ပါတယ
် Our unity cannot be shattered by evil.Our bonds can
ကျွန်တော်တို့ရဲ့ညီညွတ်မှုကိုရုပ်မှာဆိုးရတဲ့နည်းနဲ့ရိုက်ချိုးပစ်လို့မရပါဘူး။ကျွန်တော်တို့ရဲ့သွေးစည်းမှုကိုအကြမ်းဖက်မှုနဲ့ခွဲထုတ်ပစ်လို့မရပါဘူး။အခုလိုကျွန်တော်တို့နိုင်ငံသားတွေအဓိပ္ပာယ်မဲ့အသက်ခံရတဲ့အပေါ်ကျွန်တော်တို့အနေနဲ့အရန်ကိုဒေါသထွက်ပေမဲ့လည်းကျွန်တော်တို့ကိုဒီနေ့ပေါင်းစည်းဖြစ်တည်စေတာကချစ်ချင်းမြတ်တာပါ
။ Las Vegas မှာ16နှစ်ကြာနေထိုင်ပြီး Wynn Hotel မှာအလုပ်လုပ်နေတဲ့ကိုနေလင်းကဒီအကြမ်းဖက်မှုကြောင့်ဒေါသထွက်အကြီးအကျယ်စိတ်ထိခတ်ရတယ်လို့ဆိုလိုက်ပါတယ
်။အခုဖြစ်တဲ့အတွက်လူတွေကဒေါသဖြစ်တယ်ဒုက္ခရောက်တဲ့လူတွေအတွက်ဝမ်းနည်းတယ်ပေါ့ဗျာ။ကျွန်တော်တို့ဒီမျိုးကလူတွေကဟိုအပျော်နဲ့လာကြတယ်ဒီမွေးနေ့ပွဲတွေလုပ်မယ်မင်္ဂလာပွဲတွေလုပ်မယ် business တွေ conference တွေလုပ်မယ်ကျွန်တော်တို့ကအခက်မယ်ပေါ့နော်။ဒီလိုမျိုးပျော်နေနေတဲ့လူတွေမှာအခုဒီလိုမျိုးကြီးဖြစ်တယ်ဆိုတော့အဲ့လူတော့မှမကောင်းဘူးသိမှာ
။ဒါပေမဲ့လည်းဒဏ်ရာရသူတွေအများကြီးသွေးလိုနေတယ်လို့ဒီနေ့ပြည်내အုပ်ချုပ်ရေးမှူးနဲ့အဖွဲ့တွေလာစကားပြောခဲ့ပြီးမှသွေးလူတန်းတဲ့သူတွေအများကြီးဖြစ်နေပြီးတန်းစီပြီးစောင့်နေရတာတွေ့ကြရတယ်။သူလည်းအားရနေသွေးသွားလှူဖို့ပြင်ဆင်ထားတယ်လို့ဆိုပါတယ
်။သွေးတွေအရမ်းလို့ဆိုတော့အဲ့တော့သွေးလှူဖို့သူပြောတယ်။အဲ့တော့ဒီလက်သွေးကလူတွေအများကြီးပဲအမှတန်းစီနေကြတွေ့တယ်ကျွန်တော်အဲ့လိုကိုနေမှာ black band ပါလေ။တန်းစီကြလူ3-4နာရီစောင့်ရတယ်လို့ပြောတယ်အခုနေ့
ဒီပြစ်ခတ်မှုဖြစ်ခဲ့တဲ့မန္တလေးဘေးဟိုတယ်နဲ့9မိနစ်စာအကွာကားမောင်းနိုင်တဲ့နေရာလေးမှာပဲရှိတဲ့ Sunny Sushi Company ပိုင်ရှင်ဦးစန်းထွန်းနီခေါ်လူများကဦးစန်းနီလို့တည်သူကလည်းဖြစ်တဲ့နေ့အရင်ကလိုဒီဟိုတယ်မှာစူချီသွားမဖို့ရလိုက်တာကံကောင်းသွားတယ်လို့ဆိုပါတယ
်ဟိုမန္တလေးဘေးဟိုတယ်ကကျွန်တော်တို့နဲ့လည်းနီးတယ်နောက်ပြီးတော့ကျွန်တော်တို့ရဲ့ customer လည်း customer ပါဆိုလိုတာတော့သူတို့ကတစ်ခါလေးကြာရင်စူချီကိုအဲ့လိုပါတီကိုလုပ်ပေးဖို့ဆိုပြီးတော့အဲ့လိုလာပြီးတော့ကျွန်တော်တို့ငားလို့ရှိရင်ကျွန်တော်တို့ကစူချီ chef အနေနဲ့အဲ့လိုသွားလုပ်ပေးလို့လိပေးရှိပါတယ်ဒါပေမဲ့မဒီအညာတော့ကားလို့ကျွန်တော်တို့မကားထားဘူးဆိုတဲ့အတွက်ကျွန်တော်တို့အားလုံးအန်ရက်ကင်းရပါ
တယ်။ဒါအပြင်အခုပြစ်ခတ်မှုဖြစ်ခဲ့တဲ့နေရာကနေလမ်းထိပ်လေးထိပ်ပဲကွာတဲ့နေရာကိုရောက်ခဲ့တဲ့ Uber တက္ကစီမောင်းသူအမျိုးသမီးမအိမ်ကလည်းသူမတုံလုံးခြောက်ချသွားခဲ့ရပုံကိုအခုလိုပြောပြပါတယ်
။ရင်းတုံရတုံဖြစ်တာပေါ့နော်။အဲလေးဘလောက်ပဲပဲကွာတာပေါ့နော်။ကိုရှူးလင်းဖြစ်တဲ့အချိန်မှာဟုတ်တယ်။ဒါနဲ့အိမ်ရောက်ရအောင်တော့ပြန်လာနိုင်တာပေါ့နော်။အိမ်ရောက်မှဒီအိမ်ရင်းတုံလားမပြောင်းဘူးမင်းအိမ်ရောက်မှလည်းတရင်လေးချီရောအဲ့မနေ့6နာရီကလာဝါမှာအိမ်ညာနေ
မင်းငါဆက်ပြီးသူမအနေနဲ့ဒီပြစ်ခတ်မှုဘက်ကိုအရင်ကြွေးလေးရှိတာကနေဒီတစ်ခေါက်တော့မကြွေးမီပဲဆန့်ကျင်ဘက်ကိုမောင်းသွားပြီးလေရင်ကွင်းကခီးတဲ့ကိုသွားခေါ်ခဲ့တာကြောင့်တီတီလေးလွတ်သွားတယ်လို့ဆက်ပြောပြပါတယ
်ဘာလဲအဲ့ဒီပေါ့နော်အဲ့ဒီရှူးရင်ဖြစ်တဲ့ဘက်ကိုမချိုးမီမယ်နဲ့ဆန့်ကျင်ဘက်ချူလိုက်တကယ်လို့အတနာပြစ်တဲ့ဘက်ကိုချိုးလိုက်လို့ရှိလို့ရှင်အဲ့ဒီမှာလမ်းပေါ်မှာမောင်းနေတဲ့ကားတွေပါအကုန်ဖြစ်တာသူကဘာလို့လဲဆိုတော့အပေါ်ကနေစီးပစ်တာဖြစ်တဲ့အတွက်ဟိုများတော့မြေကွင်းကိုချိန်ပစ်တာဒါပေမဲ့ရန်တော့ဆက်တနာကရန်တော့လမ်းပေါ်ကကားတွေရောကားရက်လူတွေရောမှန်တာဆိုတော့အဲ့ဒီသက်သာသာသွားမိလို့ရှိရင်အဲ့ဒါတော်တော်များများဖြစ်နေပြောတယ်အခုဒါကြောင့်မို့လို့သူကဒဏ်ရာရတဲ့ဥယျာဉ်တွေကတက်တက်တက်လာတာအဲ့ကားနဲ့သွားတဲ့ကားတွေတော့ဖြစ်ရတယ
်တကယ်တော့မအိမ်သွားကြိုခဲ့တဲ့လေရင်ကွင်းကခီးတဲ့အနေနဲ့ဒီပစ်ခတ်မှုကြောင့်သူ့လေရင်ချက်ချင်းမဆင်းနိုင်ပဲလေထဲမှာလင်းငါးဘက်ဝဲပြန်ဆောင်ဆိုင်ခဲ့ရပြီးမှဆင်းလာနိုင်တယ်ဒီဒေသမှာမနေတဲ့ဟိုတယ်တဲမဲ့သူတွေကိုလည်းလေစိတ်ကပေးမထွက်ပဲထိန်းထားခဲ့ပြီးနောက်မှလေစိတ်နာကဟိုတယ်ကိုပို့ခဲ့တယ်လို့ဆိုပါတယ်ခင်ဗျာ